သက်ကလေး2050ပြည်နှစ်မှာဆိုရင်ကမ္ဘာကြီးရဲ့လူကြီးဟာ 9.9 ဘီလီယံထိကြီးထွားလာမှာပါ။ဒီကြီးထွားလာတဲ့လူကြီးအတွက်လုံလောက်နိုင်တဲ့စားနည်းရိက္ခာထုတ်လုပ်ဖို့ကတော့အင်ပါယာမှကြီးမားတဲ့စိန်ခေါ်မှုတစ်ခုပါ။စက်မှုဖွံ့ဖြိုးတိုးတက်မှု၊ကျေးလက်ဒေတာဖွံ့ဖြိုးတိုးတက်မှုနဲ့အခြားအကြောင်းအရာတွေကြောင့်စိုက်ပျိုးမြေများဆုံးရှုံးရတာမကြာခဏတွေ့ရပါတယ်။ဒီပြည်ပညာရှင်တွေထုတ်ပြန်ချက်အရလွန်ခဲ့တဲ့အနှစ်40အတွင်းမှာကမ္ဘာမှာစိုက်ပျိုးနိုင်တဲ့မြေတွေဟာ3ပုံတစ်ပုံဆုံးရှုံးခဲ့ပြီလို့ဖော်ပြထားပါတယ်။လူတွေယုံကြည်နေတဲ့အနာဂတ်မှာကမ္ဘာကြီးရဲ့လူကြီးကိုအစားအဝအောင်ကျွေးနိုင်မဲ့စိုက်ပျိုးရေးနည်းပညာတစ်ခုကတော့ downlight layer စိုက်ပျိုးရေးဖြစ်ပါတယ် downlight layer စိုက်ပျိုးရေးကတော့နာမည်နဲ့အရ downlight မျက်နှာပြင်မှာစိုက်ပျိုးရေးအစားအစာထုတ်လုပ်တဲ့နည်းပညာတစ်ခုပါဒီ downlight layer စိုက်ပျိုးရေးရဲ့အဓိကအချက်ကတော့မြေယာအနည်းငယ်အသုံးပြုပြီးတော့မှအများဆုံးထွက်ကုန်ရအောင်လုပ်ဖို့ပါ
It's also kind of cool because we can stack these growing areas.
ကောင်းတာကတော့အပင်တွေကိုတစ်ခုနဲ့တစ်ခုထပ်လို့ရပါတယ်။အဲဒါကြောင့်လည်းနေရာကိုထိထိရောက်ရောက်အသုံးပြုလို့ရပြီးတော့ဒီအခန်းငယ်လေးထဲမှာတင်အပင်ကကွင်းပင်ကြီးလောက်စပ်ပျိုးရေးလုပ်လို့ရပါတယ်။ဒီနည်းပညာအသစ်ကတော့တမန်ရိုးရာစပ်ပျိုးရေးနဲ့မတူတဲ့အချက်၃ချက်ရှိပါတယ်။ပထမအချက်ကတော့အပင်မှာမဟုတ်ဖ ೇನೆ လေးလုံးမိုးအောက်မှာထုတ်လုပ်တဲ့စပ်ပျိုးရေးတစ်ခုပါ။ဒုတိယအချက်ကတော့အပူချိန်အလင်းဆိုးတိုင်းစစတာတွေကိုထိန်းချုပ်နိုင်ပါတယ်။တတိယအချက်ကတော့တချို့စိုက်ပျိုးရေးတွေမှာမြေစီရောမသုံးပြုဘဲနဲ့အချားနီးလန်းကိုသုံးပြုခြင်းပါဒါကြောင့်ကောင်းချက်နဲ့ဆိုးချက်တွေလည်းရှိပါတယ်ကောင်းချက်တစ်ခုကတော့ဒီ downlight layer စိုက်ပျိုးရေးဟာအပြင်မှာစိုက်ပျိုးတာမဟုတ်ဘဲနဲ့လေလုံးမိုးလုံးကိုခန်းထဲမှာစိုက်ပျိုးတာဖြစ်တာကြောင့်ရာသီဥတုတန်ကိုမခံရဘဲနဲ့နှစ်ပတ်လည်စိုက်ပျိုးရေးလုပ်လို့ရပါတယ်နောက်ကောင်းချက်တစ်ခုကတော့အလင်းရောင်ကိုထိန်းချုပ်နိုင်တာကြောင့်ကိုလိုချင်တဲ့ရလဒ်ကိုထုတ်လုပ်နိုင်ပါတယ်တာမန်ပြင်မှာရှိတဲ့နေရောင်ကြီးမှာပါတဲ့အလင်းရောင်တွေကိုအပြင်တွေအားလုံးကအသုံးမပြုနိုင်ပါဘူးများတော့ပဲအပင်အများဟာမီးအောင်ကြီးတမျိုးတမျိုးလောက်ပဲလိုအပ်ပါတယ်။ဥပမာပြောလို့ရှိရင်အပြာရောင်လင်းရအပင်တွေတို့အရွက်ကြီးထွားမှုကိုအပင်းနိုင်ပါတယ်။အလားတူပဲအနီရောင်နဲ့အပြာရောင်ပေါင်းလို့ရှိရင်အပင်တွေရဲ့ပန်းပွင့်တာကိုပုံမအပင်းနိုင်ပါတယ်။အခြားအရောင်တွေကတော့အပင်တွေတို့မလိုအပ်ပါဘူး။နောက်ကောင်းချက်တစ်ခုကတော့မြေစီလိုကမလိုအပ်တာပါ။ဒီ downlight layer စိုက်ပျိုးရေးမှာမြေကြီးကိုအသုံးမပြုဘဲနဲ့ရေနံချောင်းထဲကနေပြီးတော့မှပဲဓာတ်တတုအားရရှိတဲ့ရေတို့မဟုတ်ရင်တွင်းငွေနဲ့အပင်လိုအပ်တဲ့အာဟာရတွေကိုပေးပို့ပါတယ်။အဲ့ဒါမှမဟုတ်လို့ရှင်လေမြေနေရာမှာပေါ်ရှိသစ်ဆွေရင်ညို့သို့မဟုတ်အုံဒီခွန်နဲ့ LECA လို့ခေါ်တဲ့မီးဖို့အသုံးပြုပြီးတော့ထုတ်လုပ်တဲ့ short advisor တွေကိုအသုံးပြုပါတယ်။ဒီဓာတ်မီဩဇာတွေကလူတွေထုတ်လုပ်နိုင်ပြီးတော့ပြန်လည်အသုံးချနိုင်တဲ့အရာဝတ္ထုတွေကြောင့်မြေဩဇာကောင်းတဲ့မြေမလို့ပဲနဲ့ဘယ်နေရာမှာဆိုစိုက်ပျိုးရေးလုပ်နိုင်ပါတယ်။ဒါ့အပြင်အဩတဲ့အကောင်ကျိုးတစ်ခုကတော့ရေကို90ရာနေပြီးတော့90ရာခန့်တော့အသုံးပြုပြီးတော့မှစိုက်ပျိုးရေးကိုအောင်မြင်စွာလုပ်နိုင်ແລະအရာတစ်ခုပါပြီးလို့ရှင်အပင်တွေဟာဓာတုထိတွေ့မှုနဲ့ပိုးတက်စေထိတွေ့မှုနဲ့တိုင်းပါတယ်လေပြင်းမြေတွေမှာဆက်ပြိုးတာနဲ့ဆောင်းရှင်ကျွန်တော်တို့အပင်များကြီးထွားဖို့အတွက်ကရေကို90ရာခိုင်နှုန်းရှော့သုံးလို့ရပါတယ်နောက်ပြီးတော့ဓာတ်မြေဩဇာလည်း90ရာခိုင်နှုန်းရှော့သုံးပါတယ်နောက်တစ်ချက်ကတော့ပိုးတက်စေလုံးဝမသုံးပါဘူ
း Zero pesticides, herbicides, fungicides
နောက်ပြီးလို့ရှင်လူတွေနေတဲ့မြို့အနီးနားမှာနေရာယူပြီးတော့ဆက်ပြိုးရေးလုပ်နိုင်တာကြောင့်ပေးပို့ဖြန့်ချီရေးလဲပို့မို့တက်တာလာနိုင်ပါတယ
် Now we can harvest and deliver same day
သိပ္ပံပညာရှင်တွေရဲ့ခမန်းချက်အရကမ္ဘာလူကြီးဟာအနာဂတ်မှာဆိုရင်သုံးပုံတစ်ပုံမှာမြို့ထဲနဲ့မြို့ပြမှာနေထိုင်မှာဖြစ်ပါတယ်ဒီ downlight layer စိုက်ပျိုးရေးမှာကောင်းချက်တွေရှိသလိုပဲဆိုးချက်တွေလည်းရှိပါတယ်ဆိုးချက်တစ်ခုကတော့ downlight layer စိုက်ပျိုးရေးဟာတော့လျှက်စစ်တာအပေါ်မှာအကြီးအကဲမိကုန်မှုပဲဖြစ်ပါတယ်နောက်ထပ်မကောင်းတဲ့အချက်တစ်ခုကတော့ downlight layer စိုက်ပျိုးရေးဟာအကုန်ကျများပြီးတော့စီးဝါဖြစ်ဖို့ခက်ခဲနေတဲ့အခြေအနေရှိနေသေးပါတယ်။လျှက်စစ်တပ်ကုန်ကြားစည်းကျွမ်းကျင်တဲ့အလုပ်သမားကုန်ကြားစည်းစက္ကရိယာပြုပြင်ထိန်းသိမ်းမှုကုန်ကြားစည်းတွေကြောင့်လူအများစုကဒီနည်းပညာကိုအသုံးမပြုနိုင်သေးပါဘူး။လက်ရှိမှာတော့ဒီနည်းပညာအသစ်ဖြစ်နေတဲ့အကြောင်းသူရည်ရနာနဲ့လေးလာဖို့အရာတွေအများကြီးရှိနေသေးပါတယ်။အနာဂတ်မှာတော့အသိပညာတွေတိုးတက်လာပြီးတော့အောင်မြင်စွာစားတဲ့ရိက္ခာလိုအပ်ချက်ကိုဖြည့်ဆည်းနိုင်ရင်နဲ့စီးပွားရေးအရာဖြစ်နိုင်ချေရှိအောင်လုပ်နိုင်ရင်တော့ဒီနည်းပညာဟာပုံမပြောင်းလဲလာမှာပါ